မြန်မာနိုင်ငံရဲ့အမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်내လွှတ်တော်ပထမဦးဆုံးစည်းဝေးပွဲတွေကိုဇန်နဝါရီလ31ရက်နေ့မှာစတင်မြင်တွေ့ကြရပါတော့မယ်။စစ်တပ်ကခန့်အပ်တဲ့ကိုယ်စားလှယ်တွေစီးရင်ကိုလည်းစစ်အစိုးရကကြီးညာထားခဲ့ပြီးပါပြီ။မြင်တွေ့ကြရမယ့်ဒီလွှတ်တော်၃ရက်ထဲမှာတိုင်းရင်းသားတွေအတွက်အရေးအပါဆုံးဖြစ်တဲ့ပြည်내လွှတ်တော်အခင်းအကျင်းနဲ့ပြည်내အစိုးရဖွဲ့စည်းပုံအခြေအနေတွေကိုနားလည်နိုင်ဖို့အတွက်ချင်းပြည်내လွှတ်တော်နဲ့ပြည်내အစိုးရဖွဲ့စည်းရေးအလားအလာတွေအကြောင်းကိုချင်းအမျိုးသားတူဖြစ်တဲ့အမေရိကန်ပြည်ထောင်စုအင်ဒီယာနာတက္ကသိုလ်အခြေခံဥပဒေနဲ့ဒီမိုကရေစီရေးရာဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာစလိုင်းငွေကျုံးလျံနဲ့ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ
်။2008အခြေခံဥပဒေအရပုံမှန် 261 အရဆိုလို့ရှိရင်ဒီချင်းပြည်နယ်မှာချင်းပြည်နယ်ရဲ့ပြည်နယ်ဝန်ကြီးချုပ်ဖြစ်လာမဲ့လူကဒီချင်းပြည်နယ်လွှတ်တော်အမတ်ထဲကလူတယောက်ယောက်ပဲဖြစ်ရမယ
်။စစ်တပ်ကခန့်အပ်ထားတဲ့အမတ်တွေကတော့ဒါရွေးချယ်တင်မြှောက်ခံထားရသူတွေမဟုတ်တဲ့အတွက်ပြည်내ဝန်ကြီးချုပ်ဖြစ်လာဖို့မရှိဘူးပေါ့
စစ်တပ်ကခန့်အပ်ထားတဲ့လူတွေရွေးချယ်ခံထားတဲ့လူတွေမဖြစ်ပေမဲ့ချင်းပြည်내လွှတ်တော်အတွက်ဒီမနေ့ပဲသူတို့ထုတ်ပြန်လိုက်တဲ့ချင်းပြည်내ရဲ့လွှတ်တော်အတွက်ဟိုပေါ့စစ်တပ်ကခန့်လိုက်တဲ့လူ6ယောက်ထဲလူတွေလည်းဒီပြည်သူကရွေးထားတဲ့လူနဲ့အတူတူပဲဖြစ်နေတယ်အဲ့တော့ပုံမှန်261ခခွေ1နဲ့2အရသမရကချင်းပြည်내လွှတ်တော်ကချင်းပြည်내ဝန်ကြီးချုပ်အတွက်အများသဘောတူထားတဲ့သူကိုခန့်ရမယ်ဆိုတော့ဒီလိုအနေထားမှာစဉ်းစားစရာတွေအများကြီးပေါ်လာတယ်ဥပမာကြမ်းခိုင်ဖွံ့ဖြိုးပါတီကချင်းပြည်နယ်မှာ9နေရာရထားတယ်ဒီတပ်မတော်ကခန့်ထားတဲ့လူက6ယောက်နေရာရထားတယ်သူတို့နှစ်ခုပေါင်းလိုက်လို့ရှိရင်73နေရာသူတို့ရတယ်နောက်ပြီးတော့ဒီချင်း Progressive Party နဲ့ချင်း National Party တို့ပေါင်းပြီးတော့သူတို့မှာအားလုံးက71နေရာရတယ်ဆိုတော့71နဲ့ဒီဟိုဘက်က73နဲ့အများသဘောတူတဲ့လူဟာနောက်လာမဲ့ငါးနှစ်အတွက်ချင်းပြည်နယ်ဝန်ကြီးဖြစ်ရမယ
်။ဟုတ်ကဲ့ဒီနေရာမှာလည်းကျွန်တော်တို့ကအခုအထူးသဖြင့်ပေါ့နော်ချင်းပြည်နယ်အကြောင်းကိုပြောနေရတာကပြည်နယ်တစ်ခုတည်းကိုပဲကျွန်တော်တို့ကဦးစားပေးကြည့်ပြီးတော့ရေဘူးရအခြေအနေကိုမြင်သာထင်သာရှိအောင်ဆွေးနွေးကြည့်ရပါတော့နော်။ဒီနေရာမှာအခုစစောကပြောသလိုဒေါက်တာအင်ဒရူးပြောသလိုပေါ့နော်။အခုပထမဆုံးအနေထားအရာပြည်နယ်လွှတ်တော်မှာချင်းပြည်နယ်လွှတ်တော်မှာစုစုပေါင်း24နေရာရှိတဲ့အထက်မှာကွဲနေတာက
ဟုတ်ကဲ့
7နဲ့73အထူးသဖြင့်ပေါ့နော်ကြမ်းခိုင်ဖွံ့ဖြိုးရေးနဲ့စစ်တပ်ကခန့်အပ်တဲ့အမတ်တွေကဒါပူပေါင်းပြီးတော့သူတို့လှုပ်ဆောင်ကြမယ်ဆိုတော့တန်တရားဖြစ်စရာမရှိဘူးပေါ့နော်အဲ့ဒါဆိုရင်ဘသူတွေများဝင်ကြီးချုပ်ဖြစ်လာစရာရှိမနေမလဲ
ဟုတ်ကဲ့ကျွန်တော်ဒီခုနဆရာပြောသလိုကြမ်းခိုင်ဖွံ့ဖြိုးရေးနဲ့ဒီတပ်မတော်ကခန့်လိုက်တဲ့6ယောက်နဲ့ပေါင်းပြီးတော့73ယောက်ကသူတို့သဘောတူတယ်ဆိုလို့ရှိရင်ဥပမာဖြစ်နိုင်ခြေကနှစ်ခုရှိပါတယ်ပထမကြမ်းခိုင်ဖွံ့ဖြိုးရေးကနေအနိုင်ရသွားတယ်ဒီဘုံမှုချုပ်ဟုံးငိုင်ဖြစ်မလားဒါမှမဟုတ်လို့ရှိရင်အခုတပ်မတော်ကနေချင်းပြည်နယ်အတွက်ခန့်လိုက်ထဲကအကြီးဆုံးရာထူးအမြင့်ဆုံးဖြစ်တဲ့မုံဖုန်ကြီးဇော်မင်းဦးဖြစ်မလားဒါပေမဲ့ဒီချင်းအမျိုးသားဒုတိယပါတီနဲ့ချင်းအမျိုးသားပါတီပေါင်းပြီးတော့သူတို့ဘက်ကလည်းသူတို့လိုချင်တဲ့လူကိုအဆူတင်သွင်းနိုင်တယ်အဲ့တော့အဆူတင်သွင်းတဲ့အချိန်မှာနှစ်နေရာမျိုးဖြစ်နိုင်တယ်လို့ကျွန်တော်ကတော့ယူဆပါတယ်
အဲ့တော့အဲ့လူနှစ်ယောက်မှာတကယ်လို့မဲခွဲကြပြီဆိုရင်သူတို့အချင်းချင်းကြားထဲမဲခွဲရဆိုလို့ရှိရင်73နေရာကိုထိန်းထားတဲ့အဖွဲ့ကနိုင်သွားမယ်ဆိုတဲ့သဘောပေါ့
ဆရာအဲ့လိုနိုင်ငံရေးကို9နှစ်အတွက်ပဲတွက်လို့ရှိရင်73နေရာကိုအနိုင်ရထားတဲ့ကြမ်းခိုင်ဖွံ့ဖြိုးရေးနဲ့တပ်မတော်ကအတူတူလက်တွဲလို့ရှိရင်73နေရာဖက်ကနေဥပမာဗိုလ်မှူးချုပ်ဟုံးငိုင်ဒါမှမဟုတ်လို့ရှိရင်ဗိုလ်မှူးကြီးဇော်မင်းလွင်တယောက်ယောက်ပဲနိုင်သွားမယ်ဒါပေမဲ့စဉ်းစားစရာတစ်ချက်ရှိတာကဥပမာဆိုပါစို့မတူပီမြုပ်နယ်မဲဆန္ဒနာမှာအနိုင်ရသွားတဲ့ပြည်ထောင်စုကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီက4595မဲနဲ့နိုင်သွားတယ်။ဒါပေမဲ့ချင်းတိုးတရဲ့ပါတီနဲ့အမျိုးသားဒီမိုကရေစီအားစုပါတီနှစ်ခုပေါင်းလို့ရှိရင်သူ့ထက်မဲပိုရတယ်။အဲ့ဒီတော့9နှစ်နောက်ပိုင်းအထိနိုင်ငံရေးကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးပါတီကတွက်လို့ရှိရင်သူတို့ကဒီအချိန်မှာဒီပြည်ထောင်စုကြံ့ခိုင်ရေးဖွံ့ဖြိုးရေးနဲ့တပ်မတော်ကခန့်လိုက်တဲ့လူထဲကလူကိုမဲပီးတင်သလားမပေးတင်ဘူးလားရေရှိနိုင်ငံရေးကိုကြည့်မလားဒီ9နှစ်နိုင်ငံရေးကိုကြည့်မလားဆိုတဲ့ဟာအရေးကြီးတယ်အဲ့ဒါပါတီဆုံနိုင်ငံရေးစနစ်မှာကျွန်တော်တို့မကြုံတွေ့ခဲ့တဲ့ဟာမျိုးဖြစ်တယ်ဥပမာတွန်းဆန်မြုပ်နယ်မဲဆန္ဒနယ်မှာကြည့်လို့ရှိရင်ဒီပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးပါတီကနိုင်သွားတယ်ဒါပေမဲ့ချင်းတိုးတရေးပါတီနဲ့တိုင်းဒါစီလုံးရင်းပါတီနှစ်ခုပေါင်းလို့ရှိရင်သူ့မဲထက်ပိုများတယ်အဲ့တော့ရေရှိကိုကြည့်လို့ရှိရင်လွယ်လွယ်ကူကူနဲ့ငါးနှစ်အတွက်မဲပေးတာမျိုးမဖြစ်သင့်မဲနဲ့ရေရှိအတွက်ကြည့်ပြီးတော့မဲပေးတဲ့ဟာမျိုးဖြစ်လို့ရှိရင်တပ်မတော်ကတင်သွင်းလိုက်တဲ့6ယောက်ထဲကဖြစ်ဖြစ် 江开朋友一个阿南亚的困难要这个撇撇，第二要个文前边的文字球队没被捕没被捕出了，身上是也撇了的是呀。
哎哟，第比内勒嘛，比内苏亚佩布给啥个哟？不露撇了没？第比内勒嘛，比内苏亚佩勒嘛，不露文字塔那里，不露西门康威姆里撇了哪样？哎，你哎罗尼亚牛里嘛，尼亚伊沃给啥个哟？老板关系的比内苏亚亚鲁里嘛，这车。在三亚前，苗大里的呀，有些看他背来的孙哟，他流露对，我刚就骗来的，给啥没好苦啦？
好个，是呀，哎呀，那苗一骗来嘛嘞，你那汤些去看，我不得不满天呀，那些些嘛，别谈他那个，比那苏亚破钱呢，不得比着。那个侬怎么了哈？比那说多的不多你钱呢？钱比那文吉他那个路阿的路，单怕那呢，偏生那呢，皮帅那呢，小钱那路，单怕他吧嘞。哎，对了，前边呢嘛，苦，健康朋友啊，可能要，咱们话吃药，那比如以前都在巴地呢，前苗大巴地啊，我要死，那比如的 CNDP 啊，得要，啥得要，阿龙帮比如 GC 九五记录线，对了哈，健康朋友啊，呗，的比呢问只有干他们说了没有么偏内幕，咱们话看他嘞，吃药退啊呗，比呢问只有偏啊们说嘞哈嘞么偏内幕。那比如前八地里撇的，东八地撇的，三只药天下呗，比那文吉他那里有干亚美苏拉没有么偏难么？阿龙啊，新南比罗，一西一转，啊，拄着过楼上来面，南江湖都路坡上来呢，南江坡都路腰内的路，今朝有啥把的事啊？
哎哟，这波阿片喏，大家的比那六多三马罗，丹阳那里的困业啊，波木拉的是来的波啦。
OK， 的。波姆拉的苏拉嘎罗那哭戏的嘞但一大瑞阿龙罗拉当站里的困衣啊的哭那汤戏去看乌布里亚别谈比他的困衣啊的哭大伯们汤户啊的乔森的困衣是阿纳丁比格雷啊的今天一提就能记录线李先生闹白马就能入困衣谷就能入这多天啊的但一大瑞啊把文八的比罗就能入亚丁亚太的困业对当初母乌布里比母楼上母对个第那汤西切康乌布里阿波母地比较那汤西就搞不呢出来一拉波嘛就那楼南切啊你还细了嘞啊因楼啊被楼嘛乱开的那帮绿色线条隆隆就那如果楼南切没细开不把楼来收了就那如这把地阿纳先生的撇撇咱们罗啊阿纳先生的撇撇乌出来的不话嘛你拉开的啊苦啊楼南的困业细嘞。漏得的啦，没漏得的啦，苏拉罗，今朝乌布嘛，哎，目的的漏，今朝阿罗有啥嘞？
但买嘞，滴漏困业细嘞，漏表达个哦，双龙没内头啦，除了偏就前几年嘛，算漏到了冇看啦，对，漏到了嘛，算内幕里嘞，今朝我们面阿得有说嘞。
好解释呀，那困嘞表露呀嘞，双龙嘞嘛，双龙冇苏拉，冇细的嘞困业天嘛，今朝阿面人表白嘞，滴那汤西。前看乌布里亚，那汤水又搞不会爆了，比如老板嘛，撇了没？那个也看见嘛？就那阿尼呢？阿米人阿米路，绿色线条路没压开嘞，困伊的苦呢？就那米那阿罗，第那说多也，路通路泥水呀，阿再看呢？阿那亚的路呢？再看因阿内的撇水，因阿基的撇水，阿那亚的路因阿基的撇水，因阿对面基的撇水。啊，都过太比了，这太比了，咱们马路线前边那的苦太大哦。啊，都过水内路开那的困业少了，绿色线内龙龙没压开的困业撇的。第一困业我就弄压啥呢？鸡的撇水，鸭的撇水，啊，东吃得的啦，么东吃得的啦，少了，就弄不麻烦，目的的喽，就弄有啥的。哎，那叫第个啥？少了那龙么好不？就弄有啥嘛了？第个啥困业的呀撇的喽，就弄了明白的。
OK， 啊，古的前几年也变啵，喏，这车你妈那眼也，地单那里也，地单那边那里修嘛，乌不嘛片，个呀边那路路，那的苦个，一开边那路路，哎嘛是嘞，啊，困业那不得了哟，我不如南线东大路也难买，肯定。
OK， 是呀，地个呀边那大妈妈有经验边那嘛，生啊的预告不呀，生啊那也是的，阿龙啊健康朋友啊那也多嘞。咱们话，比如埃里边呢嘛，不老年啊，太来了，就那我们对不？大妹妹，我不嘛，第一看边呢有记录线，第二看朋友十来年啊，也来， တမရောကဆက်နှစ်နေရသူတို့ထပ်ဖြည့်တယ်သူတို့နှစ်ယောက်အတူတူပေါင်းလို့ရှင့်26နေရသူတို့နေရရတယ်အဲ့ဒီမှာရခိုင်ဒီ RNPP NDPD ဓမ္မမွေ NUP အားလုံးပေါင်းလို့ရှင့်22နေရရှိတယ်အဲ့တော့21နဲ့26နဲ့ပြန်ရမယ်ဂိမ်းဆိုတာကတော့သူတို့ဒီရခိုင်ပြည်ကရှိတဲ့ကျွန်တော်တို့ခေါင်းဆောင်ကြီးတွေဘယ်လိုကစားတတ်တယ်လဲမကစားတတ်ဘူးလဲဆိုတဲ့အပေါ်မှာပဲမူတည်လာလိမ့်မယ်လို့ထင်တယ်ဥပမာရှမ်းပြည်နယ်မှာဆိုလို့ရှိရင်ကြမ်းခိုင်ဖွံ့ဖြိုးရေးက54နေရနောက်ပြီးတော့တပ်မတော်က36နေရအားလုံးက90နေရရတယ်ကြံတဲ့ဒီကြမ်းခိုင်ဖွံ့ဖြိုးနဲ့တပ်မတော်မဟုတ်တဲ့ပါတီအားလုံးက53နေရရှိတယ်အဲ့တော့53အမတ်နဲ့90အမတ်ကြားမှာတို့နိုင်ငံရေးအခင်းချင်းအတိအတွေ့ကစားရမယ်နေရဖြစ်လာတယ်အဲ့လိုပဲပြည်နယ်အလိုက်တိုင်းအလိုက်ဖြစ်လာတယ်အဲ့တော့အဖြစ်နိုင်ဆုံးရှိတာကချင်းပြည်နယ်မှာဆိုလို့ရှိရင်ဆက်တနေရနဲ့ဆက်သုံးနေရဆိုတော့အနည်းကဆုံးဖြစ်တယ်ဟိုဘက်ကလူတယောက်ကဒီဘက်ဖက်ပြောင်းလိုက်လို့ရှိရင်ဆက်နှစ်ဆက်နှစ်ဖြစ်သွားတော့အဆုံးဖြတ်ချက်ကချက်လို့မရဘူးအဲ့တော့ကြောင့်ကျွန်တော်ပြောနေတာခုနကကြမ်းခိုင်ဖွံ့ဖြိုးရေးပါတီကနေအရွေးခံရတဲ့ချင်းပြည်နယ်အမတ်တွေအများကြီးကနောက်၅နှစ်နောက်ပိုင်းမှာဖြစ်လာမယ့်နိုင်ငံရေးအခင်းချင်းကိုကြည့်လို့ရှိရင်သူတို့မှာဖက်ပြောင်းနိုင်တဲ့အလားအလာရှိတယ်လို့ကျွန်တော်ပြောနေတာဖြစ်ပါတယ်ခင်ဗျ။
အဲ့တော့ဒီပြည်နယ်တွေထဲမှာကြီးလိုက်မယ်ဆိုလို့ရှိရင်တော့စစစစရင်စရာတွေအရာဆိုလို့ရှိရင်တိုင်းရင်းသားတွေရဲ့ပြောပိုင်ဆိုပိုင်ခွင့်အများဆုံးရမယ်ပြည်နယ်က
ချင်းပြည်နယ်ဖြစ်မယ်ဘာလို့ဆိုရခိုင်ပြည်နယ်က27နဲ့26ချင်းပြည်နယ်က7နဲ့73ဆိုတော့အချိုးအစားနဲ့တွေ့လို့ရှိရင်ချင်းပြည်နယ်ကအများဆုံးဒုတိယအလိုက်ကရခိုင်ပြည်နယ်ပြီးတော့တတိယကရှမ်းပြည်နယ်ဖြစ်မယ်လို့ကျွန်တော်ယူဆတယ်ဆရာ
အမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်အခြေခံဥပဒေနဲ့ဒီမိုကရေစီရေးရာဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာစလိုင်းငွေတျုံးလန်နဲ့ဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထားပါခင်ဗျာ